ပြည်ထောင်စုလွှတ်တော်နာယကသူရအုရှိမန်ဟာဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးအပြီးလွှတ်တော်ကိုယ်စားလှယ်ရီနဲ့နေ့လယ်စာစာအပြီးမှသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်မဲ့အစိုးရလက်ထက်မှာတာဝန်ထမ်းဆောင်မလားဆိုတာနဲ့ပတ်သက်ပြီးမေးရမှာတော့သူရအုရှိမန်ကအခုလိုဖြေပါတယ်
။ NLD ဥက္ကဋ္ဌတော်ဆန်းစုကြည်ပြီးတဲ့အခါမှာသူ့အနေနဲ့အမျှော်မြင်ရှိတယ်။ပြီးလို့ရှိရင်သူကိုခိုင်းတတ်လိမ့်မယ်။နော်အတုံးချတတ်လိမ့်မယ်။သူအတုံးချတဲ့နေရာမှာတကယ်အတုံးချတဲ့နေရာမှာသူ့အတွက်အကျိုးရှိတဲ့နေရာမှာသူ့အတွက်အကျိုးရှိတယ်ဆိုတာကသူ့အတွက်အကျိုးရှိဖို့ဆိုရင်တိုင်းပြည်အကျိုးရှိ။တိုင်းပြည်ကိုအကျိုးရှိအောင်လုပ်ပေးနိုင်မှသူ့အတွက်အကျိုးရှိ။ဒါကြောင့်မလို့သူ့ရဲ့အမျိုးအမြင်စင်ကြုံတရားရပေးလာတဲ့ဟာကိုနော်စဉ်းစားချင်းချင်းပြီးတော့ဆောင်းသွားမယ်လို့ပဲဒီလိုပဲပို့ပြီးတော့ဖြည့်ရမှာ။
သူ့အတွက်အကြီးမားဆုံးစိန်ခေါ်မှုကဘာလဲလို့သတင်းတော်တူကမေးမြန်းရမှာတော့အခုလိုဖြေခဲ့ပါဗျ
။သူ့အတွက်အခက်အခဲဆုံးစိန်ခေါ်မှုကတော့စစ်သားဗိုလ်ချုပ်ကြီးဖြစ်တယ်။နိုင်ငံရေးလောကရဲ့ဝင်လာတဲ့အခါမှာတကယ်နိုင်ငံရေးသမားမှဟုတ်ရလား။ပြောမယ်ဆိုရင်အထက်ကနေပြီးအုပ်ချုပ်တဲ့အမိန်ပေးအုပ်ချုပ်တဲ့ပုံစံထဲမှာပုံစံသားကြနေတဲ့လူတယောက်လူမြင်တဲ့စိန်ခေါ်မှုကအခက်အခဲဆုံးပဲဖြစ်ပါတယ်။အဲ့ဒီစိန်ခေါ်မှုကဒီနေ့ထိလည်းတချို့နဲ့အများပြည်သူကဒီလိုပဲမယုံတင်တာမြင်တဲ့အများအခက်အခဲအကြီးဆုံးသို့မဟုတ်စိန်ခေါ်မှုပဲဖြစ်ပါတယ်
။တက်မတော်အနေနဲ့အနာဂတ်မှာဘလို့အခန်းကဏ္ဍကနေပါဝင်တင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။တကယ်တမ်းကျတော့တက်မတော်ရဲ့အဓိကတောင်းကနိုင်ငံတော်ကာကွယ်တာမှဖြစ်ပါတယ်။နောက်နာကတက်မတော်ကနိုင်ငံရေးမှာဘလို့ပါအောင်မလဲဆိုရင်တော့ဒီနေ့2008ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့အခွင့်အရေးတိုင်းတော့ဆက်ပါနေဦးမယ်လို့တုံ့တက်ပါတယ်။သူကလည်းတက်မလို့နေတဲ့မူလတောင်ဖြစ်တဲ့နိုင်ငံကာကွယ်တောင်ကိုလုံးဝအုပ်တုံးဒါပဲတောင်ယူရမယ်ဆိုတဲ့အဆုံးဖြတ်ချက်ရှိတဲ့အချိန်ကျရင်တော့နိုင်ငံရေးနဲ့ပတ်သက်ပြီးတော့ကင်းရှင်းသွားမှာပေါ့
။ကြက်ကန်ဖွံ့ဖြိုးရေးပါတီကဥက္ကဋ္ဌအပေါ်ဘလို့သဘောထားရှိတယ်လဲနဲ့ဘာကြောင့်မစည်းရုံးနိုင်ခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းရမှာအခုလိုဖြေပါရစေ။
ကျန်းမာရေးပါတီမှာခေါင်းဆောင်ညာပိုင်းခွဲခြားမြင်ဖို့လိုပါတယ်။အခုလိုကျန်းမာရေးပါတီကိုမစည်းရုံးနိုင်ဘူးဆိုတဲ့ဟာကဘယ်အကြောင်းအရာဒီပေါ်မှာတုံ့တက်ရမလဲဆိုတာလည်းရှိပါတယ်။ဒါမလို့ကျန်းမာရေးပါတီကဥက္ကဋ္ဌကြီးပေါ်ဘလို့သဘောထားလဲဆိုတာတော့ကျန်းမာရေးပါတီပါတီဝင်များရဲ့အစိတ်ထဲမှာပဲရှိနိုင်ပါတယ်။
ပြည်သူ့လွှတ်တော်နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ယူခဲ့တဲ့9နှစ်တာအပြီးသူရဦးရှင်မင်းရဲ့ဒီနေ့သတင်းစာရှင်းလင်းပွဲဟာနောက်ဆုံးသတင်းစာရှင်းလင်းပွဲလည်းဖြစ်ပါရဲ့ရှင်။